ကမ္ဘောဒါလွတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမြင့်ဆွေကတော့မနေ့ကပြည်အောင်စုလွတ်တော်မှာအာဂိလေဆာမှုတိုက်ဖြတ်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစားတဲ့ပတ်သက်လို့ဆွေးနွေးစဉ်မှာဘယ်လိုရာထူးကြီးငယ်မဆိုတိကျစွာအရေးယူနိုင်ဖို့ဥပဒေကြောင်းအရလိုအပ်ချက်တွေကိုပြင်ဆင်တဲ့ကြောင်းအာဂိလေဆာမှုတိုက်ဖြတ်ရေးဥပဒေပါပြစ်မှုပြစ်ဒဏ်တွေကိုပြန်လည်စစ်ဆေးပြီးလိုအပ်ရင်ပြင်ဆင်ဖို့အကြံပြုဆွေးနွေးခဲ့ပါတယ်။တမရောသားကိုယ်စားလှယ်တွေကထောက်ပြနေတဲ့အပေါ်ဥပဒေပညာရှင်တွေနဲ့နိုင်ငံရေးလေ့လာသူတွေကဝေဖန်နေကြတာဖြစ်ပါတယ်။တမရောသားတွေရဲ့ချုပ်ရွံ့မှုတွေကိုတမရောကပဲဆောင်ရွက်ခွင့်ရှိပြီးတမရောရဲ့ငွေစည်းရင်းသုံးစွဲမှုအပိုင်းတွေကိုလည်းပြည်အောင်စုစည်းရင်းစစ်ချုပ်ကစစ်ဆေးပိုင်ခွင့်မရဘူးဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပုံမှန်တွေကြောင့်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ဝေရောက်ဆွတ်ဖက်လို့မရဖြစ်နေတာဖြစ်ပါတယ်။တရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော့အခုလိုပြောပါတယ်
ဒီ2008ခြေကဥပဒေမှာတပ်မတော်ကနေသိစာအကြံပေးတဲ့လွတ်လပ်စွာတာဝန်ဥပဒေကလုံပိုင်ခွင့်ရှိတယ်ဆိုတဲ့အခါဆက်ပြဆန်းထားတာတွေ့တယ်လွတ်လပ်စွာလုံပိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်မှာကောက်ဒီလိုက်စားကော်မရှင်ကဝန်ရဆွဖက်ခွင့်မရှိဘူးပြောလို့မရဘူးဆိုတဲ့ဥစ္စာကိုလည်းကော်မရှင်ဥက္ကဋ္ဌကြီးကိုယ်တိုင်ပြောထားတဲ့အခါမှာသူကထပ်ပြီးတော့ဒါကိုဝေဖန်ဆွနွေးရဲဆိုအပြည့်သဘောဆိုရင်တော့အကြောင်းမဟုတ်ပါဘူးလေအပြည့်သဘောမျိုးပြောမယ်ဆိုလို့ရှိရင်တော့တော်ရုံဟုတ်ရဲ့လားအတမတော်ကအတိုက်ခံပုံစံမျိုးပြောရလို့ဖြစ်တယ်လို့အတိုက်ခံပါတီတရားအတူနဲ့ရက်တည်ပြီးတော့ဝေဖန်ထောက်ပြတယ်မျိုးဖြစ်နေကျွန်တော်တွေ့ရတယ်စိတ်သဘောမကျဘူးလို့အဲ့ဒါကျွန်တော်မှတ်ချက်ပြချင်ပါတယ
်ကော်မရှင်အနေနဲ့အရက်ဖက်အစိုးရဝန်ကြီးဌာနတာဝန်ရှိသူတွေကအာဂရိလိုက်စားတယ်ဆိုတဲ့တိုင်ကြားချက်တွေအရစုံစမ်းဖော်ထုတ်ရေးယူနေရတဲ့အခြေအနေမှာရှိပါတယ်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီကိုရောက်ရှိလာတဲ့တိုင်ကြားစာတွေဟာတနေ့တဲ့တနေ့ပိုပိုတိုးလာနေပြီးကော်မရှင်ရဲ့အားနည်းချက်လှုပ်ဆောင်ချက်တွေကိုဝေဖန်ထောက်ပြနေကြတာလည်းဖြစ်ကြပါတယ်။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဟာတမတော်အရာရှိတွေကျူးလွန်တဲ့အာဂတိလိုက်စားမှုတွေကိုဝင်ရောက်စစ်ဆေးအရေးယူခွင့်မရှိဘူးလို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးက RFA နဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာပြောကြားထားခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ဘက်ကပြဿနာတွေကိုတမတော်ဘက်ကပဲစီမံခန့်ခွဲပိုင်ခွင့်ရှိတယ်လို့ဆိုထားတဲ့အတွက်ကော်မရှင်ဘက်ကဝင်ရောက်ဆွတ်ဖက်လို့မရတဲ့အခြေအနေမှာရှိနေတာပါ။ပြည်သူတွေဘက်ကအခွင့်အရေးချိုးဖောက်ခံရတယ်ဆိုတဲ့ကိစ္စရပ်တွေမှာအစိုးရကဖွဲ့စည်းပေးထားတဲ့အဖွဲ့အစည်းတွေကိုတရားစွဲပိုင်ခွင့်ရှိနိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်မရမယ့်အနေအထားမှာရှိနေတယ်လို့ဆိုကြပါရယ်။အမျိုးသားဒေါက်တာကိုစလဲဥမမောင်လက်ကအခုလိုထောက်ပြပါရယ
်။အစိုးရနဲ့ဆိုင်တဲ့ဖွဲ့စည်းတွေဆိုတာနေပြီးတော့ပြည်သူတွေတရားစွဲနေတာမဟုတ်ခဲနဲ့ပြည်သူတွေကလူခွင့်ရေးတွေနိုင်ငံသားခွင့်ရေးစားသုံးသူခွင့်ရေးတွေချိုးဖောက်ခံရတယ်ဆိုရင်အစိုးရကဖွဲ့စည်းထားတဲ့ဖွဲ့စည်းတွေကိုတရားစွဲဆိုပိုင်ခွင့်ရှိတယ်ဆွဲလဲဆွဲနေကြတယ်လေအဲ့ဒါတွေကအခြေခံဥပဒေမှာပေးထားတဲ့အဓိကချက်လေးတွေအဲ့ဒီအခြေခံဥပဒေကိုမပြင်းမဲနဲ့ဒီကော်မရှင်ကနေပြီးတော့စစ်ဖက်ဆိုင်ရာကအဂတိလိုက်စားမှုကိုစုံစမ်းစစ်ဆေးလို့ရမယ်တော့မထင်ဘူးကြ။ဒီတပ်ဘက်ကဖြစ်လာတဲ့ဒီအဂတိလိုက်စားမှုတွေကိုကြတော့ကော်မရှင်ကလည်းလမ်းမမီဘူးပေါ့ကော်မရှင်ဥပဒေရဲ့အားနည်းချက်လည်းပါမယ်နောက်အခြေခံဥပဒေရဲ့အားနည်းချက်လည်းပါမယ်မမြတ်တမှုတွေလည်းရှိတယ်ပေါ့အဲ့ဒါတွေအားလုံးကိုကျွန်တော်တို့ကပြင်ဆင်ပြီးမှဒီအားလုံးကိုထိတိယောက်လုပ်နိုင်မှာပေါ့
အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကတော့
ကျမတို့ကလည်းသွတ်တော်ကိုယ်စားလှယ်တရားအနေနဲ့ကျမတို့ကကျွန်တော်သွတ်တော်ရမှာဝင်ရောက်တက်ပြီးတော့မှသူကဒီသွတ်တော်မှာသွတ်တော်နဲ့သွတ်တော်ရဲ့ဒိတာရဲ့ဒီဘောနော်သူကဒီမှာပါပါဝင်ဆောင်ရွက်နေတာပေါ့နော
်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့တပ်မတော်အဖွဲ့အစည်းအပေါ်တက်ရောက်မှုမရှိဘူးဆိုတာကိုတော့တပ်မတော်သတင်းမှန်ပညာရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုညင်းဆိုထားပါတယ်
အလို့တမတော်သားတွေနဲ့အဂတိလိုက်စားမှုဝယ်ဖြစ်ဖြစ်အကျဉ်းစာရိတ်ကချိုးဝင်မှုဝယ်ဖြစ်ဖြစ်ဖြစ်လာတယ်ဆိုလို့ရှိရင်တမတော်အနေနဲ့ကအောင်ရွက်နေတာကတော့စစ်သေးဒီမှန်လို့ရှိရင်ဘယ်လိုလိုထုံးစားမှုတမတော်နဲ့ကြီးကြီးပဲလည်းရှိတယ်။ဒါကျွန်တော်သိရတော့အစိုးရဘက်ကနေလာတဲ့အားတွေရှိတယ်။အဂတိလိုက်စားမှုကော်မရှင်ပါပါ။လွတ်တော်နေပြီလေတင်းလာတဲ့အားတွေရှိတယ်။စစ်တမ်းကနေပတ်သက်ပြီးလည်းကျွန်တော်တို့ကတော့အရေးယူအောင်ရွက်နေလည်းရှိအရေးယူခဲ့တဲ့လူတွေလည်းကြီးကြီးဖြစ်ပါတယ်။အဲဒီလိုက်စားမှုနဲ့ပတ်သက်ပေါ်ကြတမလို့အနေနဲ့ငုံရစ်လူရှိထားတယ်ဆိုတာမတက်ရောက်ဘူးဆိုတော့မဟုတ်ပါဘူးညသူရဲ့ပုံခုံးလုံးကြီးတဲ့သူရဲ့အတူရှင်နဲ့တက်ရောက်တာလည်းရှိပါ
အာဂရိလိုက်စားမှုတိုက်ဖြတ်ရေးကုမ္ပဏီကို2013ခုနှစ်မှာပြဋ္ဌာန်းခဲ့ပြီးကော်မရှင်ကတော့2014ခုနှစ်မှာဖွဲ့စည်းခဲ့ပါတယ်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့အစိုးရကဖွဲ့စည်းပေးထားတဲ့တမရောပါဝင်ဌာနဆိုင်ရာဖွဲ့စည်းတွေကိုထိရောက်တဲ့စုံစမ်းစစ်ဆေးအရေးယူတာတွေလုပ်နိုင်ဖို့ကော်မရှင်ဥပဒေတွေကိုပြင်ဆင်ဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုလည်းပြင်ဆင်ဖို့လိုအပ်ကြောင်းဝေဖန်ထောက်ပြကြပါရစေခင်ဗျာကျွန်တော်ကျော်သူပါ